မြန်မာနိုင်ငံတောင်ပိုင်းတနင်္လာရီတိုင်းဒေသကြီးကတဝဲမြို့နယ်ကကြက်ချံတွေမှာကြက်တွေထောင်နေချီသေဆုံးနေတာကြောင့်စတင်ဖြစ်ပွားရာကြက်ချံကကြက်ကောင်ရေ9000ကိုစနစ်တကျတုတ်တင်မြေမြုပ်ပြီးဖြစ်တယ်လို့ကြံတဲ့ကြက်ချံတွေကိုလည်းပိုးသက်စီဖြန်းတာအပါအဝင်လိုအပ်တယ်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းတနင်္လာရီတိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။အဲ့ဒီကြေညာချက်မှာပဲယောဂါကူးဆက်ဧရိယာဖြစ်တတ်မှတ်ထားတဲ့နေရာမှာကြက်ဘဲစားသုံးမှုရောင်းချမှုနဲ့တည်ယူမှုတွေကိုလည်းတားမြစ်ထားကြောင်းဖော်ပြပါရှိပါတယ်။ကြေညာချက်ကိုမလိုက်နိုင်ရင်ထိရောက်စွာအရေးယူမှာဖြစ်တဲ့အကြောင်းကိုလည်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါရရှင်
။တနင်္လာရီတိုင်းထိတ်သိရက်ွက်တွင်မှာပြီးခဲ့တဲ့တပတ်ခန့်ကစပြီးကြက်တွေထောင်ကမ်းလောက်ထိအသေးပြောက်တွေရှိနေတဲ့အတွက်ကျက်တွေများကိုဓာတ်ခွဲစမ်းသပ်မှုများလုပ်ခဲ့ရလို့သိရပါတယ်။ဒီနောက်မှာတော့ဇူလိုင်လ25ရက်နေ့ကစပြီးကျက်ချံပိုင်ရှင်6ဦးရဲ့ကျက်မွေးပြူရေးကျက်ချံတွေကကျက်တွေနဲ့ကျက်ဥတွေကိုရောင်းချခြင်းတွေမလုပ်ဖို့အတွက်မြို့နယ်စီပင်သာယာရေးကပိတ်ပင်လိုက်တဲ့အကြောင်းကျက်ချံတွေနီးမှနေထိုင်နေတဲ့ဒဝဲမြို့ကတအူးကပြောပြပါတယ်
။ကျက်ချံတွေပြေးထားတဲ့မဟုတ်ကျက်ရောပြေးလို့ပြတာပေါ့မယ်ဟုတ်။ဒီတော့ဦးမွန်ကျက်ချံမှာပထမပြေးနေကမဟုတ်
ညွှန်ကြားချက်ကိုလိုက်နာတာမရှိတာစစ်ဆေးတွေးရှိရမယ်ဆိုရင်တနင်္လာရီတိုင်းစီပင်သာယာရေးဥပဒေအရဖြစ်ရောက်စွာအရေးယူဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်။လောလောဆယ်မှာတော့စက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။လောလောဆယ်ဈေးတွေမှာတော့စက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။ဒဝဲမျိုးကစက်ချန်တွေမှာအခုလိုမျိုးစက်တွေထောင်ကမ်းလောက်ထိသေဆုံးနေတဲ့အတွက် H5N1 ဗိုင်းရပ်စ်ပိုးတွေတွေ့ရှိရတယ်လို့သတင်းတွေလည်းထွက်ပေါ်နေပေမဲ့အတီးပြုတ်ပြောဆိုမဲ့အာနာပိုင်တွေကိုတော့ဆက်သွယ်လို့မရသေးပါဘူး။မြန်မာနိုင်ငံတွင်းမှာတော့ရာသီတုတ်ကွေးရောဂါ H1N1 ဗိုင်းရပ်စ်ပိုးကူးစက်ခံရသူ20လောက်ရှိသွားပြီဖြစ်တယ်လို့သေဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ဒဝဲကကြက်ချံတချို့မှာအခုလိုကြက်တွေစုလိုက်ပြုံလိုက်သေဆုံးမှုကြောင့်အနီးနားဒေသနဲ့ဗိမ့်မြို့တွေမှာပါကြက်မွေးမြူရေးခြံတွေကိုတိုင်းကျမရေးဌာနကစစ်ဆေးနေပါတယ်။ဒဝဲကြက်ချံကကြက်ရောဂါပိုးကိုတက်ခွဲဆန့်တက်တဲ့ရလတ်မှာတော့ H5N1 ကြက်ငှက်တုတ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုရပြီလို့စိုက်ပျိုးရေးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်များဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလွင်က VOE ကိုအတည်ပြုခဲ့ပါတယ်။
လောလောဆယ်အိုက်ကောင်ဖြစ်တဲ့သတင်းကြားလို့သူတိုင်းဆိုရနဲ့ပေါင်းပြီးတော့စစ်တာသေးတာတွေလို့ဟိုတုတ်တင်တဲ့နဲ့ဟိုဟာတွေကြံတုတ်တင်ပေါ့နော်အဲရတွေလုတ်ပြီးပြီနောက်ဒီလိုမဖြစ်အောင်ဘလို့ကာကွယ်စစ်နေဆိုတော့နှိုးတော်ချက်ပေါ့နော်အဲ့လိုမျိုးတွေသင်းသားနေထုတ်ပြန်ပြီးပြီက
ြကြက်ငှက်တုတ်ကွေး H5N1 ဆိုတော့တခွဲဆန်းသက်ခန်းအတီဖြစ်ပြီပေါ့အ
ဲ့ဒါအဲ့တော့သေးကြပြီကဟုတ်ကဲ့အော်
အဲ့ဒီလိုအခြေအနေတွေကြောင့်တနင်္လာရီတိုင်းအစိုးရအနေနဲ့လည်းဒဝဲမြို့တွင်ကြက်ဘဲမွေးမြူရေးလုပ်ငန်းဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားသလိုဒဝဲမြို့နယ်အတွင်းမှာရှိတဲ့အခြေခံပညာအစိုးရကြောင့်အားလုံးကိုလည်းဇူလိုင်လ31ရက်နေ့ထိခေတ္တပိတ်ထားဖို့ကိုလည်းအမိန့်ထုတ်ပြန်ထားပါရဲ့ရှင်။